Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ30ရက်အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာပါရှင်ကျမကခင်ဗျတ်ပါဒီညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးမှာပါ။အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီမှုအတွက်တတ်မှတ်ရနောက်ဆုံးရဖြစ်တဲ့ဒီကနေ့မှာအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားဆွေးနွေးမှုတွေကိုဆက်ပြီးလုပ်နေကြပါတယ်။ဒေဝါလီခံရတော့မယ့်အချိန်နဲ့ကျုံးရတဲ့ဂရိနိုင်ငံမှာဒီကနေ့လဲဗန်တွေကိုဆက်ပြီးပိတ်ထားတာပါ။အင်ဒိုနီးရှားနိုင်ငံရဲ့လူနေရပ်ကွက်ပေါ်မှာစစ်ဖက်တုံးလင်းဒဇင်းပြတ်ကျခဲ့တဲ့အတွက်လူ45ဦးတဲ့မင်းနဲ့တေဆုံးခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါနန်းလပါနဲ့
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ဒုဥက္ကဋ္ဌဦးအောင်မင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေလာမယ့်ဇူလိုင်လ3ရက်နေ့မှာထိုင်းနိုင်ငံမှာတွေ့ဆုံဖို့ရှိပါတယ်ဒီခီးစင်နဲ့ပတ်သက်လို့
ဒီဥရောပအနေနဲ့အခုသူရကနေပြီးတော့ဆောင်ရွက်နေတဲ့ငွေရေး process ပေါ်မှာရပ်တည်မှုပေါ့။နောက် NPA ပေါ်မှာတင်သားထားပါမလို့။အဲဒါတွေကိုအကုန်လုံးသွားရှင်းပြပါမယ်
။မြန်မာငင်းချင်းစင်တာဥလာမောင်ရွှေပြောပြသွားတာပါ။ဒါအပြင်တာဝရီထောင်တွင်ဖန်စီထိမ့်သိမ့်ခံရတဲ့တပိတ်မောက်ចောင်းသားចောင်းသူတွေကအမျိုးသားပညာရေးဥပဒေကိုပြင်ဆင်လိုက်တဲ့ဥပဒေကိုစန့်ကျင်ကြောင်းပြောဆိုလိုက်တဲ့သတင်းစားတဲ့စိတ်ဝင်စားစရာသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုအောင်လင်းဦးကကြီးညာပေးကြမှာပါရှင်။
အီရန်နျူကလ িয়ার အရေးပြီးပြည့်စုံတဲ့သဘောတူညီချက်ရအောင်မူလသတ်မှတ်ထားတဲ့အချိန်ဖြစ်တဲ့ဒီကနေ့အင်္ဂါနေ့မှာပဲအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ရဲ့ဆွေးနွေးပွဲတွေကိုပြန်ပြီးတက်ဖို့အတွက်အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျေဗစ်ဇရစ်ဖာအော်စထရီးယားနိုင်ငံဗီယက်နာမြို့ကိုပြန်ရောက်သွားပါပြီ။ပြန်ပြီးတိုင်ပင်မှုအတွက်တနင်္လာနေ့ကအီရန်ကိုပြန်သွားခဲ့တဲ့ဝန်ကြီးဇရစ်ဖာနေမကောင်းဖြစ်နေရတဲ့ပြန်ပြီးနလန်းထူလာပြီးဖြစ်တဲ့အီရန်နျူကလ িয়ার ညှိနှိုင်းရေးမှုအလီအက်ဘာဆယ်လီဟီနဲ့အတူပြန်ရောက်လာတာဖြစ်ပါတယ်။ပြန်ရောက်လာတဲ့ဝန်ကြီးဆရစ်ဖာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအပြီးမှာတော့ဆွေးနွေးမှုကောင်းကောင်းလုပ်နိုင်ခဲ့ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။မစ္စတာဆယ်လီဟီကနေမကောင်းတဲ့ကြားကပဲအခုလိုဆွေးနွေးပွဲတက်ရောက်ဖို့လားဒါဟာဒီညှိနှိုင်းဆွေးနွေးမှုအတွက်အီရန်ဘက်ကအလေးနဲ့ထားတယ်ဆိုတာပြသနေပါတယ်လို့မစ္စတာဆရစ်ကပြောကြားကြောင်းအီရန်ဆိုတာသတင်းတွေကဖော်ပြပါတယ်။ဒါအပြင်ဒီညှိနှိုင်းဆွေးနွေးပွဲမှာပါဝင်တက်ရောက်လာတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့နိုင်ငံရေးတန်ထန်ချမှုလိုအပ်နေပြီးဒီလိုချမှတ်မှုရှိမှနှစ်ဖက်လက်ခံနိုင်တဲ့ရေရှည်ခံမဲ့ဆုံးဖြတ်ချက်ချနိုင်မယ်လို့လည်းပြောပါတယ်ဒီကနေ့အင်ဂါနေ့ဟာပြည်ဆောင်မှုရှိတဲ့သဘောတူညီချက်တည်းအချက်မှတ်ဖို့အတွက်သတ်မှတ်ထားတဲ့ရက်ပါအီရန်နဲ့ P5+1 လို့ခေါ်တဲ့ကုလသမဂ္ဂအမြဲတမ်းဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ဟာအီရန်ကနျူကလ িয়ার လက်နက်ထုတ်နိုင်စွမ်းကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့အီရန်ပေါ်မှာချမှတ်ထားတဲ့အရေးယူမှုတွေကိုလျှော့ချပေးရတဲ့အတွက်သဘောတူညီချက်တစ်ခုရအောင်စူးစမ်းနေကြတာဖြစ်ပါတယ်။အခုအနေထားအတိုင်းဆိုရင်တော့ဒီဆွေးနွေးပွဲကိုရက်အနည်းငယ်ဆက်ပြီးပြုလုပ်ရနိုင်တယ်လို့ဆွေးနွေးညှိနှိုင်းသူတွေကခန့်မှန်းနေကြပါတယ်။
ပြည်ဆိုင်ရာငွေကြေးရပုံငွေဖွဲ့ IMF ကိုပေးเสียရှင်နေတဲ့အကျွေးဒေါ်လာတန်ပေါင်း1800ကိုပြန်မဆက်နိုင်တော့ပဲတရားဝင်ဒေဝါလီခံမဲ့ဖြစ်နေရင်ဆိုင်နေရတဲ့ Green နိုင်ငံမှာဒီကနေ့လက်ပံတွေကိုဆက်ပိတ်ထားပါတယ်။တိုင်းပြည်ရဲ့စီးပွားရေးလလတွေမရေမရာဖြစ်နေရချိန်မှာ ATM ငွေထုတ်ဆက်တွေမှာပတ်စံထုတ်နိုင်တဲ့ဘဏ်ကတ်တွေမရှိကြတဲ့ပင်စင်စားတွေတပတ်စာရက်တည်နေအောင်ငွေထုတ်နိုင်ဖို့အတွက်ကိုတော့နိုင်ငံတော်ဝန်ကဘဏ်ခွဲပေါင်း1000လောက်ကိုပြန်ဖွင့်ပေးမယ်အကြောင်းဒီနေ့စောပိုင်းမှာပဲ Grip ကန္ဓာရေးဝန်ကြီးကကြေညာခဲ့တာပါ။ကရီးနိုင်ငံအတွက်ဥရောပသမဂ္ဂ EU ကချမှတ်ထားတဲ့ချိုးရံချူတာရေးအစီအစဉ်အသစ်ပေါ်လူမှုဆန္ဒခံယူပွဲကိုတော့ဇူလိုင်လ5ရက်နေ့မှာကျင်းပဖို့အစီအစဉ်ထားပါတယ်။ဝန်ကြီးချုပ် Alexis Tsipras ကတော့မင်းဆန္ဒရှင်တွေထောက်ခံနေဆိုရင်ဆန္ဒခံယူပွဲရလဒ်ကိုလေးစားလိုက်နိုင်မယ်ကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်း EU ရဲ့အစီအစဉ်တွေကိုကိုယ်တိုင်ဆန့်ကျင်နေတဲ့ဝန်ကြီးချုပ်ကတော့ပြည်ရင်ပြောင်းလဲအစီအစဉ်တွေကိုအကောင့်ထဲပေါ်မဲ့သူဟာသူ့ရဲ့လက်ဝါဆောင်အစိုးရမဟုတ်ဘူးလို့လည်းပြောဆိုထားပါတယ်။ဂရင်းနိုင်ငံအတွက်ဗန်နိုင်းအကူအညီဖြစ်ဒေါ်လာဘီလီယံနဲ့ချီပြီးချင်းငွေအသစ်ပေးဖို့နဲ့အပြန်အလှန်အနေနဲ့ဂရင်းနိုင်ငံကပြည်ရင်ပြောင်းလဲဖို့ဥရောပကျွေးရှင်နိုင်ငံတွေကတောင်းဆိုနေကြတာပါ IMF ကိုအကျွေးတွေဒီနေ့နောက်ဆုံးထားပြန်ဆက်ရမယ့်အချိန်မှာပဲအစိုးရကပေးရမယ့်ကျွေးတွေကိုပေးနိုင်မှာမဟုတ်ဘူးဆိုတော့ခံမှန်းချက်တွေနဲ့အတူအေတင်မြို့မှာချိုးရံချွေတာရေးအစီအစဉ်ကိုဆန့်ကျင်ကန့်ကွက်သူဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့တင်းလာနေနောက်ပိုင်းမှာပဲဝန်ကြီးချုပ်ကရုံးမြင့်ထံကြားကနေတိုင်းပြည်ကိုမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်ဂရင်းနိုင်ငံမှာပလုံငန်းတွေပြုခွဲတော့မယ်လို့စိုးရိမ်မှုတွေနဲ့တူ ATM ငွေထုတ်ဆက်တွေမှာအကန့်အသတ်နဲ့သာငွေထုတ်ခွင့်ပြုတဲ့အစီအစဉ်တွေမနေ့တုန်းကစတင်ပေါ်ပေါက်ခဲ့ပြီးတဲ့နောက်ကမ္ဘာငွေချေနဲ့အစုရှယ်ယာဈေးကွက်တွေမှာဈေးနှုန်းတွေလည်းကျဆင်းသွားခဲ့ပါတယ်
ပ Bien thin nangan layan ma shi de American tangwe sa yo ma tau chan ni tai kai khan ya mu ha IS Islamic sit twe jwa phwe tin sha de lou ni ja lou ya twe phit chang bien thin a so wa shi ni Francois Molins sa pyo cha lai ba de di tai kai mu go lou saung me lo tan nya shi tu Yasin Sahi ga tu a lou chin go gao phyat pi tangwe sa yong go tai kai chein ma chan phat lo de san na ne lou saung ka da lo a so wa shi ni ga di ka ni pyo cha lai ba de tu ha a lou chin go gao phyat pi gao go lu a mya myan si ma chait ka de lo tu go sit sei chein ma pyo cha ka chaung le pyo ba de Sahi go tai kai
အပြင်မသိမကြခင်မှာအကျန်းဖက်လို့ရအတွက်တန်တရာရှိမှုနဲ့ဖန်ဆီးခဲ့တာဖြစ်ပါတယ်သူကိုတောက်ကြန်နေကစက်ရုံနဲ့သူ့ကားနဲ့ဝင်တိုက်ခဲ့ပြီးပောက်ကွဲမှုဖြစ်အောင်လှုပ်ဆောင်မှုနဲ့လည်းတန်တရာရှိနေတာဖြစ်ပါတယ်တောက်ကြန်နေတိုက်ခိုက်မှုအပြီးမှာပြင်သစ်နိုင်ငံကရုန်းစ်အက်စ်ဒေတာအတွက်လုံခြုံရေးအဆင့်ကိုတမရဖရန်ဆွာအော်လန်ကအမြင့်ဆုံးဖြစ်တိုးမြှင့်ခဲ့ပါတယ်အဲစ တွေနဲ့တူကောင်းဖြတ်သက်ခဲ့တာလို့လည်းပြတင်းချေဆိုင်စီရီးယားရဲ့လူခွေစောက်ကြီးဖွဲ့ကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ကစလို့ကာလီဖိတ်အစ္စလာမ်နိုင်ငံတော်ထူထောင်မယ်ဆိုပြီးကြေညာထားတဲ့ IS စစ်သွေးကြွတွေကွပ်မြက်ခဲ့သူပါဟာအခုချိန်ထိဆိုရင်အရသာ1800နီးပါးပါဝင်လူပေါင်း3000ကျော်သွားပြီလို့လည်းဒေသခံအဆက်အသွယ်တွေနဲ့ဆက်သွယ်လို့ရှာနေတဲ့စီရီးယားနိုင်ငံကအခြေအနေကိုစောင့်ကြည့်ခဲ့ခဲ့နေတဲ့လူခွေလူရှာမှုဖွဲ့ကပြောဆိုခဲ့တာပါ။နိုင်ငံသားသတင်းတောက်တွေအကူအညီပေးရေးဝန်ထမ်းတွေပါဝင်စီရီးယားနိုင်ငံမှာလူမြောက်များကိုကောင်းဖြတ်တက်ခဲ့တာတွေနဲ့အတူ IS စစ်သွေးကြွအဖွဲ့အတွက်ကတော့ကောင်းဖြတ်တုတ်တင်တဲ့လူရဲမျိုးဟာအသေးစမ်းတော့လည်းမဟုတ်ပါဘူး။
ယေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းပေါ်ကလူနေရပ်ကွက်တစ်ခုမှာစစ်ဖက်တဲယူပို့ဆောင်ရေးယင်တစင်းပြက်ကျခဲ့တဲ့အတွက်လူ45ဦးတည်းမနဲ့တေဆုံးသွားတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ Hercules C-130 လေယာဉ်ဟာအင်ဒိုနီးရှားနိုင်ငံရဲ့တတိယအကြီးဆုံးမိဒန်းမျိုးကအိမ်နှလုံးနဲ့ဟိုတယ်နှလုံးပေါ်ကိုဒီကနေ့နေ့လယ်ပိုင်းကပြက်ကျသွားတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြပါတယ်။ပြက်ကျသွားတဲ့လေယာဉ်မီးလောင်နေတဲ့ပုံတွေပြက်သွားတဲ့အိမ်တွေနဲ့ကားတွေကမိကုန်းလုံးကြီးတွေထွက်လာတာကိုရပ်ယူထားတဲ့ပုံတွေကိုလူမှုဆက်သွယ်ရေးအင်တာနက်ဆာမျက်နှာတွေမှာတွေ့ရပါတယ်။အင်ဒိုနီးရှားလေတပ်ရဲ့အဲ့ဒီလေယာဉ်ပေါ်မှာလူ173ယောက်ထိပါသွားတယ်လို့ဒေတာရင်းသတင်းတွေနဲ့တာဝန်ရှိသူတွေကပြောပြီးတေဆုံးသူအရေအတွက်တိုးလာမယ်လို့ခန့်မှန်းထားပါတယ်။ Turbo Prop Engine လေးလုံးတက်လေယာဉ်ဟာမြို့နီး၄စိတ်တစ်ခုကနေပြန်တက်သွားပြီးမိနစ်ပိုင်းအကြာမှာပဲပြက်ကျသွားတာလို့စစ်ဖက်ပြောခွင့်ရသူကပြောပါတယ်။ဘာဖြစ်မှန်းမသိတဲ့စက်ပိုင်းဆိုင်ရာချုံရင်းမှုကြောင့်၄စိတ်ဘက်ကိုပြန်လှည့်ဖို့လေယာဉ်ကြိုးစားပြီးတဲ့နောက်မှာပြက်ကျသွားတာလို့ဒေတာရင်းသတင်းတွေကဖော်ပြပါတယ်။2012ခုနှစ်ဇွန်လကဂျကာတာမြို့တော်လူနေရပ်ကွက်တစ်ခုမှာရက်လေယာဉ်တစ်စင်းပြက်ကျလာကြောင်းလူ7ယောက်တေဆုံးရဖြစ်ရပါဝင်မကြသေးခင်နှစ်တွေအတွင်းအင်ဒိုနီးရှားစစ်တပ်ရဲ့၄ယင်ပြက်ကျတဲ့ဖြစ်ရအတော်များများရှိခဲ့ပါတယ
်ထိုင်းနိုင်ငံမှာဆူယောက်ကိုကြီးညိုပြည့်အောင်လှုပ်ဆောင်မှုဆွဆဲခြင်းနဲ့ဖမ်းဆီးခံထားရတဲ့ဒီမိုကရေစီရေလှူရှားသူကျောင်းသား14ယောက်ကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂနဲ့ထိုင်းနိုင်ငံမှာရှိတဲ့ဥရောပသမဂ္ဂ EU ရုံးခွဲတို့ကဒီကနေ့ပဲတောင်းဆိုလိုက်ကြပါတယ်ဘန်ကောက်မြို့ကဒီမိုကရေစီကြောက်တိုင်မှာပြီးခဲ့တဲ့တောက်ချနေတဲ့ကငင်းငယ်စွာဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေပေါ့ရာဇဝတ်ကျောင်းနဲ့တရားစွဲဆိုထားတာတွေကိုချက်ချင်းယူသိမ်းဖို့ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံး OHCHR ရဲ့အရှိတော်အရှိရုံးခွဲကထိုင်းဆူယောက်ကိုကြီးညာချက်ထုတ်ပြန်တောင်းဆိုလိုက်တာပါဖန်စီခံထားတဲ့ကျောင်းသားတွေအနေနဲ့အများပြည်သူရှိရနေရာတွေမှာဆန္ဒမပြဖို့အစိုးရကိုစန့်ကျင်တဲ့စုဝေးတွေမလုပ်ဖို့တားမြစ်ချက်တွေကိုဖောက်ပြမှုနဲ့ထောင်နန်း9နှစ်ထိအပြစ်ပေးခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်နိုင်ငံသားတွေနဲ့နိုင်ငံရေးလက်ခွင့်နိုင်ငံတကာဥပဒေတွေကိုအသိမှတ်ပြုလက်ခံထားတဲ့တိုင်းပြည်တစ်ခုဖြစ်ထိုင်းနိုင်ငံဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ငြင်းငြင်းစွာစုဝေးခွင့်တွေကိုခွင့်ပြုဖို့တာဝန်ရှိတယ်လို့လည်း OH ဆရာရဲ့ကြေညာချက်မှာဖော်ပြခဲ့တာပါထိုင်းနိုင်ငံမှာရှိတဲ့ EU ရုံးခွဲကလည်းကျောင်းသားတွေကိုအေးအေးယူဖို့ကြိုးပမ်းနေတာစိတ်နှောက်ရှက်ဖြစ်စရာလိုရဖြစ်တယ်လို့ပြောဆိုခဲ့ပါတယ်
မြောက်ကိုရီးယားကင်းလဲ့တင်မောကမြစ်ဝါမြစ်တောင်ပိုင်းကတင်းမာမှုရှိနေတဲ့နေဆက်ကိုကြောဖြတ်ပြီးဝင်ရောက်လာတဲ့နောက်မှာတောင်ကိုရီးယားရေတပ်တင်မောကဒီကနေ့အင်ကာနဲ့မှာပြစ်ခတ်သတိပေးခဲ့ရတယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။အခုလိုသတိပေးပြစ်ခတ်ခဲ့တဲ့နောက်ပိုင်းတောင်ကိုရီးယားအနောက်ဘက်ကန်ကမြောက်ပိုင်းနယ်နိမိတ်လို့သူတို့သတ်မှတ်ထားတဲ့နေရာကနေမြောက်ကိုရီးယားတင်မောကသူ့နယ်မြေဘက်ကိုချက်ချင်းပဲပြန်ဆုတ်သွားခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒေသဆန်တော်ချင်းမင်းနဲ့ဆင်နိုင် မိနစ်20ကဖြစ်တဲ့ဖြစ်ရဟာတမင်ကျူးကျော်ဖို့လုပ်တဲ့အရေးလက္ခဏာတော့မရှိပါဘူးဒီဖြစ်ရနဲ့ပတ်သက်ပြီးမြောက်ကိုရီးယားအစိုးရဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမလုပ်ခဲ့ပါဘူးကိုရီးယားစစ်ပွဲပြီးကုလသမဂ္ဂကရေးဆွဲခဲ့တဲ့မြို့ဝါမြစ်ကြောင်းတွေကနယ်နိမိတ်သတ်မှတ်မှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားကဘယ်တော့မှအတိအမှန်မပြုခဲ့ပါဘူးအခုလိုကျူးကျော်ဝင်ရောက်မှုမျိုးတွေကလည်းအဲ့ချိန်ကစပြီးဖြစ်လို့မရှိပါဘူးနိုင်ငံခြားနေခြားဒေသဆိုင်ရာပြဿနာအသေးလေးတွေကလည်းတခါတလေမှကြီးကျယ်တဲ့ပဋိပက္ခမျိုးအထိဖြစ်လာတတ်ပါတယ်2010တုန်းကမြောက်ကိုရီးယားကတောင်ကိုရီးယားရုံပြုံးကျွန်းကိုပြစ်ခတ်ခဲ့တဲ့အတွက်လူ၄ဦးသေဆုံးခဲ့ရတဲ့ကိစ္စမျိုးပါ။တောင်မြောက်ကိုရီးယားနဲ့နိုင်ငံခြားငြိမ်းချမ်းရေးစာချုပ်ချုပ်ဆိုတာမျိုးမဟုတ်ဘဲအပြစ်ခတ်ရက်ဆဲခဲ့တဲ့1950တွေကစပြီးအခုထိနှစ်နိုင်ငံခြားဆစ်ဖြစ်နေတဲ့အခြေအနေမှာရှိနေတာပါ
။ Ebola ရောဂါကင်းစင်တဲ့တိုင်းပြည်ဖြစ်မေလ9ရက်နေ့ကကြေညာထားတဲ့ Liberia နိုင်ငံမှာအသက်18နှစ်အရွယ်အမျိုးသား2ဦးရဲ့အလောင်းမှာ Ebola virus ပိုးတွေ့ခဲ့တာကြောင့်ပထမဆုံးအခြေရောဂါပိုးပြန်လည်တွေ့ရှိမှုဖြစ်ခဲ့ရပါတယ်။လေဘရီယာကျမ်းမာရေးဝန်ကြီးဌာနရဲ့ဒုတိယဝန်ကြီးတိုးပန်နက်ဆွတ်ကတော့အထိတ်တလန့်မဖြစ်ဖို့ဒီကနေ့ပဲတိုက်တွန်းခဲ့တာပါ။သေဆုံးသူရဲ့ရုပ်အလောင်းကိုလုံလုံချုံချုံကြက်ကြက်နက်နက်သိမ်းယူပြီးဖြစ်တယ်လို့ကွယ်လွန်သူနဲ့ထိတွေ့ဆက်ဆံခဲ့ဘူးသူတွေကိုလည်းစေဝန်နဲ့အဖွဲ့တစ်ဖွဲ့ကခြေရာခံစစ်ဆေးနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။အသက်18နှစ်အရွယ်အမျိုးသားပြီးခဲ့တဲ့ဗုဒ္ဓနေ့ဇွန်လ24ရက်နေ့ကပဲကွယ်လွန်သွားတာလို့ AP သတင်းတစ်ပုဒ်ကဖော်ပြခဲ့တာပါ။ဤဗိုလ်လာယောဂါတန်းကိုအဆိုးအဝါးဆုံးခံခဲ့ရတဲ့ဂင်းနီနဲ့ဆီယာလီယွန်နိုင်ငံတွေရဲ့နေဆက်တီနဲ့လှမ်းဝေးတဲ့မာဂရီခေမှာသေဆုံးခဲ့တာလို့လည်းဆိုပါတယ်။သေဆုံးသူဟာခီးသွွားနေတော့ယောဂါကူးစက်ခံခဲ့ရတာဟုတ်မဟုတ်ဆိုတာကိုလည်းကြွန့်ကျင်သူတွေစစ်ဆေးနေတယ်လို့လိုင်ဘေးရီးယားဒုတိယကျန်းမာရေးဝန်ကြီးကပြောဆိုခဲ့ပါတယ်။သေဆုံးမှုဖြစ်ခဲ့တဲ့မာဂရီခေဟာလိုင်ဘေးရီးယားနိုင်ငံရဲ့မြို့တော်မော်ရိုဗီယာတောင်ဘက်ကီလိုမီတာ50လောက်အကွာမှာရှိပြီးအပြည့်ပြည့်ဆိုင်ရာလေဆိပ်အနီးမှာတည်ရှိပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ယောဂါအသစ်ဖြစ်ပွားမှုထပ်မံမတွေ့ရတာရေပောင်း42ရက်အကြာမှာပဲယောဂါပိုကင်းစင်တဲ့အကြောင်းကြေညာထားတာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုတော်ခင်မျိုးတန်းနဲ့ကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေအင်ကာနဲ့ညနေခင်းသတင်းတွေကိုဆက်တိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားပါမယ်အခုပထမအဦးဆုံးနားဆင်ရမှာကတော့လွတ်တော်ထဲစစ်တပ်ကိုစလဲ25ရာခိုင်နှုန်းပါဝင်ခွင့်ပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုကိုကျောင်းသားတွေဦးဆောင်ပြီးရန်ကုန်မှာဒီကနေ့ပြုလုပ်ခဲ့ပါတယ်ဖွဲ့စည်းပုံပြုပြင်ရေးအဆိုပြုချက်လွတ်တော်မှာမအောင်မမြင်ဖြစ်ခဲ့တဲ့နောက်ပိုင်းအခုလိုကျောင်းသားတွေဆန္ဒပြမှုတွေဖြစ်ပေါ်လာတာပါစုံစမ်းမေးမြန်းထားတဲ့မခင်ပြူထွေးကပြောပြပါမယ်ရှင်
လူလူကရွေးကောက်တင်မြောက်တာမဟုတ်တဲ့စစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းလွှတ်တော်ထဲမှာပါဝင်ခွင့်ပေးထားတဲ့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဟာပြည်သူဆန္ဒနဲ့အညီရေးဆွဲထားတာမဟုတ်ဘဲလူတစုတစ်ဖွဲ့ရဲ့ကောင်းစားရေးကိုအခြေခံရေးဆွဲထားတဲ့ဖွဲ့စည်းပုံဖြစ်လို့ဒါကိုလက်မခံနိုင်ဘူးလို့ဒီနေ့ရန်ကုန်မြို့မှာလမ်းလျှောက်ချီတက်ဆန္ဒပြကြတဲ့ကျောင်းသားတွေကပြောပါရယ်ပြည်သူ့စန္ဒဒီမိုကရေစီစံချိန်စံညွှန်းနေနဲ့မညီသရွေဒီဖွဲ့စည်းပုံပြည်စည်ရေးကိုဆက်လက်တောင်းဆိုသွားမယ်လို့ဦးဆောင်ဆန္ဒပြចောင်းသားလူငယ်တဦးဖြစ်တဲ့ကိုရဲစာနေကပြောပါတယ
်အဓိကကဖွဲ့စည်းပုံပြည်စည်ရေးကာလမှာကျွန်တော်တို့ကပြည်သူ့စန္ဒပြည်သူ့ရဲဖွဲ့စည်းပုံပြည်စည်ရေးပြောနေကြပြည်သူ့ကပြောနေကြအဲ့ကာလမှာကျွန်တော်တို့ကစစ်တော်က25ရာခိုင်နှုန်းပေါ့ဗျာသူကပြည်စန္ဒကိုလည်းအညီမပြေမနဲ့စစ်တော်တခုလုံးကနေပြီးကန့်ကွက်နေကြဗျာအထူးသဖြင့်ကျွန်တော်တို့ဒီရွေးကောက်ခံမှုနဲ့ဒီကုတ်တယ်မဟုတ်ဘဲနဲ့ဟိုဥပဒေကဟိုဖရီးဘုံနောက်ရှိဖရီးဘုံကမတရားယူထားတဲ့25ရာခိုင်နှုန်းတောက်တော့25ရာခိုင်နှုန်းကပြည်ဆန္ဒနဲ့အညီမဟုတ်ဘဲနဲ့ဒီတက်ဟိုတဝူးတယောက်တစ်ဖွဲ့တစ်စည်းရဲ့သူတို့ရဲ့အထအားနာမဲ့အဖွဲ့စည်းရဲ့အချိုးစည်းဘောက်ကိုကြည့်ပြီးတော့ပြည်ဆန္ဒကိုငြင်းပယ်နေရအောင်ကျွန်တော်လက်သက်သက်မခံဘူးလေအဲ့တော့ကျွန်တော်တို့ကဒီဖွဲ့စည်းပုံမျိုးတော့ကိုစိုးရတာကိုရုံးလာကြတာ
ညနေ3နာရီလောက်ကစပြီးတိုင်ကြီးစေးကနေစုလီအထိကျောင်းသားတွေနဲ့ပြည်သူတွေပါဝင်ပြီးလမ်းလျှောက်ချီတက်ခဲ့ကြတာမှာအာဏာပိုင်တွေဘက်ကအင်အားသုံးဟန့်တာတာတွေရှိခဲ့တယ်လို့ကိုရဲစာနေကပြောပါတယ်
ကျန်နားမှာကျွန်တော်တုံးကတော့အပိတ်ခံရတယ်သူကအခုဆိုရင်ကျွန်တော်တို့ဒီနားမှာဆိုရင်ကျွန်တော်တို့ဒီဓာိုင်းတွေရဲတွေကကျွန်တော်တို့အင်အားတုံးပြီးတော့ဒီမှာလည်းရေသက်ဖွဲ့ကကျွန်တော်တို့အင်အားတုံးပြီးတော့အကျပ်ဖတ်ပုံစံမျိုးပြုလုပ်တယ်ဗျာဒါမှမဟုတ်ကျွန်တော်တို့ဖောက်ထွက်လာခဲ့တယ်ပေါ့ကျွန်တော်တို့လည်းကျွန်တော်ပြနေမှာကျောင်းသူတွေများကြီးပါတယ်ဗျာကျွန်တော်တို့ကညမှာသွားညမှာဖြတ်သားဖို့ကျွန်တော်ပြောတဲ့ခါမှာဒီကကျွန်တော်လည်းချက်မယ်ဆိုတော့တွန်းလာတယ်ဗျာကျွန်တော်ရုံးဆက်ခံပဲဗျာကိုကြီးရောက်ရှိတာမရှိတာဆိုတော့အမစဉ်းစားကြည့်အောင်ကျွန်တော်မျိုးသမီးတွေကကျောင်းသူတွေအဲ့တော့တော့ဆိုတော့ကျွန်တော်ဆိုနေတာကနှစ်တန်းသုံးလောက်ထားပြီးတော့လေဒိုင်းတန်းရတန်းလူဝတ်တန်းနောက်မှနားလုံးတူတန်းအမှုနှစ်တန်းသုံးလောက်ကိုဒီလိုမျိုးအင်အားတက်ပြီးကားတော့ကျွန်တော်တို့တူတာလေဘုရားဆိုနိုင်ငံတော်ခွေချုပ်ပေါက်တယ်ကျွန်တော်တို့ပဲခံစားရတယ်ကျွန်တော်တို့ကတော့
ဆန္ဒမပြခင်နှုန်းကတော့ဒီဆန္ဒပြပွဲအတွက်အာဏာပိုင်တွေရှိမှကြိုတင်ပြီးတော့ခွင့်ပြုချက်ယူခဲ့တာရှိသလား
ကျွန်တော်တို့ကအဲ့ခွင့်ပြုချက်ယူရဆိုကိစ္စကိုကျွန်တော်တို့ကယုံကြည်မရှိဘူးကြားပွင့်နေပြောတယ်ဟုတ်တယ်ကျွန်တော်တို့ကကျွန်တော်နိုင်ငံတော်ခွေကကြိုင်ဒီကြိုင်လည်းလုပ်ရပါတယ်ညနေကစူးလို့ရပါတယ်ညနေကဖော်ပြလို့ရပါတယ်ညနေကဖော်ကြည့်ပိုင်လို့ရှိတယ်ဆိုတော့ဒါနိုင်ငံသားခွေတာမူရခွေတာအ တော့ကျွန်တော်တစူးတစ်ဖက်ပါတော့သွားပြီးတော့ပုံကိုခွင့်ပြုတောင်းကြီးမှာလောက်ရဆိုတော့ကျွန်တော်နိုင်ငံသားခွင့်ပြုအဲ့လိုလောက်ရမယ်ဒါလို့မဟုတ်ဘူးလို့ကျွန်တော်ထင်တယ်လေအဲ့ကျကျွန်တော်တို့ဒီကျောင်းသားတွေတော်တော်လုပ်ခဲ့တဲ့စိတ်ခံမှန်ကကျွန်တော်တို့အားလုံးကျွန်တော်တို့အဲ့လိုခွင့်ပြုတင်တဲ့ကောင်လူမျိုးရှိတော့ကျွန်တော်တင်မှာမဟုတ်လေ
လောလောဆယ်မှာတော့ဒီဆန္ဒပြပွဲနဲ့ပတ်သက်လို့ကျောင်းသားဆန္ဒပြသူတွေကိုအရေးယူတာမျိုးဖန်ဆီးတာမျိုးမကြားသေးပါဘူးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာလူထုကရွေးကောက်တင်မြှောက်တာမဟုတ်ပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်တဲ့စစ်သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်ခွင့်ပေးထားတာကြောင့်စစ်တပ်ရဲ့ပါဝင်ချုပ်ကန်မှုအခန်းကဏ္ဍကိုဖယ်ရှားပေးဖို့နိုင်ငံရေးပါတီအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြတာပါစစ်စိုးရဦးဆောင်ရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ကလွှတ်တော်မှာ25ရာခိုင်နှုန်းယူထားတာအပြင်တခြားဒီမိုကရေစီစံနှုန်းတွေနဲ့မကန့်ညီတဲ့ပြဋ္ဌာန်းချက်တွေကန့်သတ်ချက်တွေရှိနေတာကြောင့်ဒါကိုပြင်ဆင်ပေးဖို့ကြိုးပမ်းမှုတွေရှိနေတယ်လို့ပဲဒီပြီးခဲ့တဲ့သတင်းပတ်တုန်းကလည်းလွှတ်တော်အတွင်းမှာဒီဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်နဲ့ပတ်သက်ပြီးတော့မဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒါပေမဲ့လွှတ်တော်အမတ်25ရာခိုင်နှုန်းရဲ့ထောက်ခံချက်မရရှိခဲ့တာကြောင့်ဒီအဆိုပြုချက်မအောင်မမြင်ဖြစ်ခဲ့ရပါတယ်ရှင
်။မတ်ကွန်ပျူတာပြောပြသွားတာပါ။တစ်ဆက်ထဲမှာပဲအခုလိုဖွဲ့စည်းပုံအခြေခံဥပဒေကိုចောင်းသားတွေဥဆောင်ပြီးစန္ဒပြနေချိန်မှာပဲဒီလဇွန်လ25ရက်နေ့ကပြည်ထောင်စုလွတ်တော်မှာအတည်ပြုပြီးတမ္ပရဦးသိန်းစိန်လက်မှတ်ရေးထိုးပြထမ်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်လိုက်တဲ့ဥပဒေကိုတာယာဝရီထောင်အတွင်းဖမ်းဆီးထိန်းသိမ်းခံရတဲ့တပိတ်မောက်ចောင်းသူចောင်းသားတွေကစန့်ကျင်ကန့်ကွက်ကြောင်းဒီကနေ့ရုံးထုတ်ချိန်မှာပြောဆိုလိုက်ပါတယ်။အစိုးရအနေနဲ့လေးပွင့်ဆိုင်သဘောတူညီချက်ကိုလေးစားလိုက်နာမှုမရှိပဲပြထမ်းလိုက်တာဖြစ်တယ်လို့လည်းတရားရင်ဆိုင်နေရစဲတပိတ်မောက်ចောင်းသူចောင်းသားတွေကပြောပါတယ်ဒီကနေ့တရားရီတရားရုံးအတွင်းကတပိတ်မောက်ចောင်းသူចောင်းသားတွေရဲ့နောက်ဆုံးရသတင်းကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးခရီးရှည်ချီတက်ဆန္ဒပြရင်အကြမ်းဖက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့တပိတ်မောက်ចောင်းသူចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဒီကနေ့ဇွန်လ30ရက်နေ့မှာတရားဝရီအချင်းထောင်ကနေတရားဝရီခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးပါတယ်ဒီလိုမျိုးရုံးထုတ်စစ်ဆေးချိန်မှာပြီးခဲ့တဲ့သတင်းပတ်ဇွန်လ25ရက်နေ့တုန်းကသမရဦးသိန်းစိန်လက်မှတ်ရေးထိုးပြီးပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေပြဋ္ဌာန်းချက်ကိုကန့်ကွက်တယ်လို့တရားရင်ဆိုင်နေရတဲ့ចောင်းသူចောင်းသားတွေကပြောဆိုလိုက်တဲ့အကြောင်းတရားရုံးကိုတွားရောက်ခဲ့တဲ့ចောင်းသားတပိတ်အထောက်အကူပြုကော်မတီကဥဇော်ရန်ကပြောပါတယ
်ပြည်ထောင်စုလွှတ်တော်အတည်ပြုလိုက်တဲ့အပေါ်မှာသူတို့လုံးဝကျေနပ်မှုမရှိဘူးဘာဖြစ်လို့လဲဆိုတော့အရင်ကလေးဝင်းဆိုင်သဘောတူညီချက်အဲ့သဘောတူညီချက်တွေနဲ့ပြည်ပြည်ပြီးတော့ပေါ့နော်ပြည်ပြည်ပြီးတော့အတည်ပြုခါတာပေါ့အဲ့တော့သူတို့ဒါကိုဟိုမကျေနပ်ဘူးစိတ်မကောင်းလဲဖြစ်ကြတယ်ပေါ့နော်ဒါနဲ့သူတို့ကလည်းအထဲမှာရောက်နေတဲ့ခါကျတော့အခုချိန်ကတော့သူတို့မတင်တော့တာပဲပြောရဲတော့နိုင်တော့ဘာမှမလုပ်နိုင်ဘူးပေါ့နော်သူတို့အဲ့လားပြောပြကြပါလေအဲသူတို့တော်တော်လေးစိတ်မကောင်းဖြစ်နေကြပါလေ
အခုပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်သည့်ဥပဒေဟာပညာရေးဥပဒေပြင်ဆင်ပေးရေးဒီမိုကရေစီပညာရေးဦးဆောင်ကော်မတီကចောင်းသားကိုယ်စားလှယ်တွေလွှတ်တော်အစိုးရနဲ့နိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာကွန်ရက် NNER ရဲ့လေးပွင့်ဆိုင်သဘောတူညီချက်နဲ့ပေးပို့လိုက်တဲ့ပြင်ဆင်ချက်ဥပဒေချမ်းနဲ့ကွဲလွဲနေတဲ့အပြင်အခုလက်ရှိအကျဉ်းချနေကြရချိန်မှာចောင်းသားတွေရဲ့ဆန္ဒသဘောထားကိုမယူဘဲလှုပ်ဆောင်လိုက်တာဖြစ်တဲ့ဆိုပြီးအထိန်သိမ်းခံចောင်းသူចောင်းသားတွေကကန့်ကွက်တာဖြစ်ပါတယ်ဒီကနေ့တာယာဝတီခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးတဲ့အခြေအနေနဲ့အတူရှေ့လာမဲ့ရုံးချင်းတွေနဲ့ပတ်သက်လို့ចောင်းသူចောင်းသားတွေနဲ့ဝင်းရံပြည်သူတွေဘက်ကဥပဒေအကျိုးဆောင်အဖြစ်လိုက်လံဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဒေါခင်ခင်ကျော်ကလည်းအခုလိုပြောပါတယ
်ဒီနေ့ကထုတ်တာတော့အမခံကြီးအပေါ်မှာတက်ထားတဲ့အမှုတွေရှိသေးတယ်လေအဲဒါအမှုရှိသေးလေယူကံမှုကဒီနေ့အကြီးအကျယ်ဆောင်ရွက်ချက်တင်နေဆိုတော့နောက်ရုံးချင်း9ရက်ချိန်ထားတယ်လေအဲ့မှာအမိန့်ချမယ်အဲ့ဒီအမိန့်ချပြီးသွားမှဒီအမှုတွေကအောက်ကိုဆင်းလာတဲ့ခါကျမှကျမတို့အောက်မှာကျတော့ဆက်လုပ်ပြန်ရှိရဲဆက်လုပ်သွားရမှာပေါ့နော်ဒီနောက်မှုတွေအောက်ကိုပြန်ဆင်းလာတဲ့ခါကျမှအမှုစစ်ဆေးတာတို့နောက်ထပ်ထပ်ဆောင်ရရှိရဲရှိနေဆိုရင်လည်းထပ်ဆောင်ရမှာပေါ့အမှုတွေအောက်ရောက်လာမှလုပ်လို့ရမယ်ပေါ့ယူကံတို့ပြင်ဆင်မှုတက်ထားတဲ့ဟာမျိုးတွေပေါ့နော်ပြင်ကျမတို့ဒီမှာတက်ထားတော့ပြင်ဆင်မှုပါတယ်ပြင်မှုအထွေထွေမှုပါတယ်ပေါ့အဲ့ဒီဟာတွေကိုအမိန့်ချပြီးသွားမှလည်းဆက်လုပ်လို့ရမယ်အဲ့ဒီနောက်ထပ်တက်တွေတင်ပြဖို့လည်းအများကြီးရှိပါတယ်နောက်ထပ်ရှင်းနေတွေလည်းအများကြီးရှိအောင်ပါပဲဒီခုမှအစလည်းရှိသေးတယ်ပေါ့နော်ဒါတွေတင်ပြမှာပေါ့အဲ့ဒါတွေတော့အကုန်ထောက်ပြီးတင်ပြမယ်ဟာအများကြီးရှိပါတယ်ဟုတ်15ရောက်ထပ်ပါမယ်နောက်ထပ်စိတ်ရုံတက်နေတဲ့ကိုတင်ဝင်းအတွက်ဆိုတာလေးရှိသေးတယ်သူတို့လေသူတို့လည်းကျမတို့အမှအာမခံနဲ့ပတ်သက်ပြီးပြင်ဆင်မှုတစ်ခုတက်ထားတာရှိတယ်နောက်တစ်ခါကားနဲ့ပတ်သက်ပြီးတော့လည်းအာမခံတက်ထားတာတစ်ခုရှိတယ်အဆစ်စုပေါင်း9ခုရှိတယ်ပေါ့နော်အပေါ်မှာလေ
ဒီကနေ့ဂျွန်လာ30ရက်နေ့တာယာဝရီခရိုင်မှာတရားရုံးထုတ်တဲ့အချိန်ဝင်းရံပြည်သူဥခင်လိုင်းသတိလေလဲကြသွားတဲ့အတွက်ရန်ကုန်ပြည်သူစေယုံကြီးအရေးပေါ်ဌာနကိုအရေးပေါ်စေကူတာဖို့ပို့ဆောင်လိုက်ရတယ်လို့ကိုရိုင်းစေယုံကိုလိုက်လံပို့ဆောင်ပေးနေတဲ့ဥဇော်ရန်ကပြောပါတယ
်ကျွန်တော်တို့ကတော့ဒီဥစ္စာအာမခံလျှောက်တယ်အာမခံလည်းအခုဒီမရသေးတဲ့ခါကျတော့အဲကျွန်တော်တို့ပြမသေးသေးရင်းဖို့ဒါနဲ့ကောင်းတယ်ဆိုပြီးပြန်ပေသွားတာအခုဒီနေ့7နာရီ20လောက်မှထပ်လဲကြတယ်လေရောင်းတဲ့အချိန်မှာလဲကြသွားတဲ့ခါကျတော့အခုသူ့ကိုဒါရီဆေးဝင်တယ်ဒါရီဆေးဝင်ရနေပြီးတော့အဲကျွန်တော် တို့ຢາဤစေဝကုတမှုလုပ်ကြအခုကျွန်တော်ရန်ကုန်တဲနေပါပြီကားပေါ်မှာပ
ါဦးခင်လိုက်ဟာပြီးခဲ့တဲ့ဂျွန်လ9ရက်နေ့ရုံးထုတ်စင်ကလည်းတတိလေလဲကျသွားတဲ့အတွက်စေယုံတင်ကုတမှုခံယူခဲ့ရပေမဲ့အာမခံမရတဲ့အတွက်ထောင်တွင်းကိုပြန်လဲခေါ်ဆောင်သွားတာခံခဲ့ရတာပါဒီမိုကရေစီပညာရေးတပိတ်စစ်ကြောင်းကတပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝန်းရံပြည်သူတွေကို3လကျော်တာယာဝတီအကျဉ်းထောင်အတွင်ထိမ့်သိမ်းထားစဉ်မှာအကြမ်းဖက်ရိုက်နှက်ဖမ်းဆီးခံရတော့ကဒဏ်ရာတွေကြောင်းကျောင်းသားအများစုဟာအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုခံယူဖို့လိုအပ်နေတယ်လို့လိုက်ပါကူညီဆောင်ရွက်ပေးနေသူတွေနဲ့မိသားစုဝင်တွေကပြောဆိုနေတာဖြစ်ပါတယ်ရှင်
မဆုမွန်ပြောပြသွားတာပါနောက်သတင်းတပုတ်အနေနဲ့တော်ရရှင်နေနာဆင်ရမှာတော့လာမယ့်ဇူလိုင်လ3ရက်နေ့မှာပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ဒူဥက္ကဋ္ဌဦးအောင်မင်းဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့နဲ့ထိုင်းနိုင်ငံမှာတွေ့ဆုံဖို့ရှိပြီးဒီဆွေးနွေးပွဲဟာမြန်မာပြည်ငင်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်မလားရပ်တန့်သွားမလားဆိုတာကိုနောက်ဆုံးအဆုံးဖြတ်ပေးမယ့်အခြေအနေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်း6ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီပြည်လုံးအပြစ်ခတ်ရစေးရေးစာချုပ်မှုကြမ်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်တီးခေါင်းဆောင်တွေလော်ခီလာညီလာခံမှာပြန်လည်ဆွေးနွေးပြင်ဆင်လိုက်တဲ့နောက်နှစ်ဖက်အကြားတိဆို့မှုတွေဖြစ်နေတာတွေကိုဆက်လက်ညှိနှိုင်းဖို့အတွက်ပြည်ထောင်စုဝန်ကြီးဦးအောင်မင်းဟာဒီအပိုင်းတွင်ထိုင်းနိုင်ငံကိုတွားရောက်ဖို့ရှိနေတာဖြစ်ပါတယ်ဒီခီးစဉ်နဲ့ပတ်သက်ပြီးမြန်မာငင်းချိုင်းစင်တာကအကြီးအကျယ်ပေးတူဦးဖြစ်တဲ့ဦးလောင်မောင်ရွှေကအခုလိုပြောပါတယ
်၃ရက်နေ့မှာတွေ့တယ်ညှိနှိုင်းနေတော့မှရှိတယ်ကျေရကလာ PWC နေနေတော့မဟုတ်ပါဘူးဥရောပင်ကောင်းဆောင်နဲ့ဟိုအဖွဲ့နည်းနည်းလေးပြောမယ်ပြောပြီးတော့ဝန်ကြီးဥရောမင်းနေနဲ့အခုဆိုးရွားကနေပြီးတော့ဆောင်ရွက်နေတဲ့ညီငယ် process ပေါ်မှာရပ်တည်မှုပေါ့နောက် SNCA ပေါ်မှာစမားထားပါပေါ့နော်အဲဒါတွေအကုန်လုံးသွားရှင်းပြမှာပါပဲအဲရှင်းပြပြီးတဲ့နောက်ပိုင်းမှာပဲတိုင်းသားကောင်းဆောင်နေဒီပြောတဲ့ပေါ်မှာမူတည်ပြီးတော့ဒါ service ဆောင်ရွက်မယ်ဆိုတာတော့စမားနိုင်မယ်ထင်တယ်
ပြည်ထောင်စုဝန်ကြီးဦးအောင်မင်းကအဓိကရှင်းလင်းမဲ့အချက်တွေကိုတော့အသေးစိတ်ပြောဆိုတာမရှိပါဘူး။ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးညှိနှိုင်းအဖွဲ့ NCCT တို့ဟာမလာကုံပိုင်းက NCA လို့ခေါ်တဲ့တပြည်လုံးအပြစ်ခတ်ရစေးရေးစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီလာဆန်းပိုင်းကတော့ကင်းပြည်နယ်မှာကျင်းပတဲ့လော်ခီလာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးညီလာခံကစာချုပ်မူကြမ်းပါအချက်12ချက်လောက်ကိုပြင်ဆင်ခဲ့တယ်လို့ဒီချက်တွေကိုဆက်လက်ဆွေးနွေးဖို့အတွက်အစင်းမြင့်ကိုယ်စားလှယ်အဖွဲ့ကိုလည်းဖွဲ့စည်းခဲ့ပါတယ်။လော်ခီလာညီလာခံဆုံးဖြတ်ချက်တွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဇွန်လ22ရက်နေ့မှာ UPWC နဲ့ရန်ကုန်မြို့မှာတွေ့ဆုံပြီးရှင်းလင်းတင်ပြခဲ့ပါတယ်။ဒီတင်ပြချက်ပေါ်တုံ့ပြန်ချက်နဲ့လက်တလောဦးအောင်မင်းလာရောက်မဲ့ခီးစဉ်ပေါ်မှာတိုင်းရင်းသားခေါင်းဆောင်တဦးဖြစ်တဲ့ဦးနိုင်ဟန်သားကအခုလိုပြောဆိုပါတယ်
။သူတို့ကယူမရအဖြစ်တော့လက်မခံချင်ဘူး။ဒါပေမဲ့ကျွန်တော်တို့ကတော့ရှင်းလင်းပြလိုက်တော့သူတို့ကတော့အထက်ကိုပြတင်ပြမယ်။တင်ပြပြီးတော့ဒီလာမဲ့ဒီဇူလိုင်ပထမပတ်မှာလာပြီးတော့ပြောပြမယ်။အဲ့ဒါကိုလက်ခံလားမခံဘူးလားဆိုတဲ့ဟာအဖြေလက်ပေးမှာပေါ့ဗျာ။ယူမရအဖြစ်တော့နှစ်သုံးလေးရက်တလောက်မှာအဲ့ဒီရပိုင်းမှာလေအလုပ်တော်ပဲတော်ပဲတရားဝင်တွေ့တော်မဟုတ်ဘူးဗျာ
ဦးလာမောင်ရွှေကငင်းချမ်းရေးဆွေးနွေးပွဲအလားအလာဟာဝန်ကြီးဦးအောင်မင်းရှင်းလင်းတင်ပြတဲ့အချက်တွေအပေါ်တိုင်းရင်းသားခေါင်းဆောင်တွေကဘလို့တုံ့ပြန်မလဲဆိုတဲ့အပေါ်မူတည်တယ်လို့ပြောဆိုထားပါတယ်ဦးနိုင်ဟန်သားကတော့တိုင်းရင်းသားတွေဘက်ကလည်းထိပ်သီးခေါင်းဆောင်တွေချမှတ်ထားတာကိုပြင်ဆင်ဖို့ခက်ခဲကြောင်းပြောဆိုပါတယ
်မတ်လ31ရက်နေ့လက်မှတ်ထိုးတော့ကပြောရမယ်NCCT အနေနဲ့ကတော့အပြတ်အဖြေပြီးလို့ရတဲ့အဖွဲ့အစည်းမျိုးမဟုတ်ဘူးအဲ့ဒါကိုခေတီကောင်းဆောင်များကိုတင်ပြရမှာဖြစ်တဲ့လို့အထက်အချင်းကနေပြီးတော့မှလိုအပ်ရင်ပြင်ဆင်ပြည့်စုံမှုတွေလုပ်ပြီးတော့မှထပ်မံဆွေးနွေးရမယ်ဆိုတဲ့ဟာလေရှင်းရှင်းလင်းလင်းပဲပြောထားတယ်ဗျာနော်သဘောတူလက်မှတ်ထိုးရစာလည်းမှလည်းအဲ့ဒါလေးပါတယ်ဗျာအဲ့ဒါလို့ပေါ်ပြထားရတဲ့နေပေါ့ဗျာအခုကျတော့တို့မပြင်းတော့ဘူးသာတည်းအဲ့လိုပြောလာတဲ့အတွက်ပေါ့ဗျာကျွန်တော်တို့လည်းစိတ်မကောင်းဘူးရတာနော်ကျွန်တော်တို့ဘက်ကလည်းထိတိကောင်းဆောင်တွေချမှတ်ထားတဲ့ဆုံးဖြတ်ချက်ဆိုတော့ကျွန်တော်တို့လည်းပြင်လို့ရတာမဟုတ်ဘူးလေညာ
နိုင်ငံတော်သမ္မတဦးသိန်းစိန်ကအစိုးရအနေနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အသိရှိကြောင်းကိုလာဇင်ရေဒီယိုမိန်ခွန်းမှာမေလာဆန်းကထည့်သွင်းပြောဆိုထားပါတယ်ပြစ်ခတ်ရစေးရေးဆောင်ရွက်နေချိန်မှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေရှိပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ2012ခုနှစ်နှစ်ကုန်ပိုင်းကစတင်ပြီးငင်းချမ်းရေးအတွက်ဆွေးနွေးခဲ့တာဖြစ်ပါတယ်2013ခုနှစ်နိုဝင်ဘာလကစပြီး UPWC နဲ့ NCCT တို့ဟာပြည်ရင်းပြည်ပမှာအလို့သဘော22ကြိမ်နဲ့တရားဝင်9ကြိမ်တွေ့ဆုံပြီးတဲ့နောက်ဆုံးမူကြမ်းကိုသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်
ကိုမိုးစောပြပြသွားတာပါအခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7ကနေကြားရိုက်ထုတ်လွှင့်ပေးနေတဲ့ VOA နိုင်စင် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်နောက်နှစ်နာရီမှာထုတ်လွှင့်မဲ့အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ကြားရိုက်လေလံအစီအစဉ်မှာလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရဲ့ရှင်အခုတော့ဒီကနေ့ည9နာရီမှာဆွေးနွေးမဲ့ကြားရိုက်လေလံအစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးမလဲဆိုတာကိုမိတ်ဆက်ပေးပါစီရှင်
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မဲ့ပုံမှန်436ကိုပြင်ဆင်ရေးလွှတ်တော်ထဲမှာအတိုက်ခံနိုင်ငံရေးအင်အားစုတွေရဲ့ကြိုးပမ်းမှုတွေဟာအရေးနိုင်ခဲ့ရပါတယ်ဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေတင်ပြောစရာတွေဖြစ်နေရတဲ့အပိုင်းတွေမှာမပြင်ဆင်နိုင်ခဲ့တဲ့အတွက်မြန်မာနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေVOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။
ဒီနေ့9နာရီမှာဆွေးနွေးမဲ့ကြားရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချမ်းမံဖိတ်ခေါ်ပါရရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်ည9နာရီမတိုင်မီအချိန်မီဆက်သွယ်ကြပါရှင်။အခုညနေပိုင်းအစီအစဉ်တွေအဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးမှာပါရှင
်။အီရန်နျူကလ িয়ার ရေးပြည်ပြည်ဆောင်တဲ့သဘောတူညီချက်ရအောင်မူလသတ်မှတ်ထားတဲ့အချိန်ဖြစ်တဲ့ဒီကနေ့အင်္ဂါနေ့မှာပဲအီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ရဲ့ဆွေးနွေးပွဲတွေကိုပြန်ပြီးတက်ဖို့အတွက်အီရန်နိုင်ငံချန်ဝင်ကြီးမိုဟာမက်ဂျာဗစ်ဇရစ်ဟာအอสတြေးလျနိုင်ငံဗီယက်နာမြို့ကိုပြန်ရောက်သွားပါပြီ။ပြန်ရောက်လာတဲ့ဝင်ကြီးဇရစ်ဟာအမေရိကန်နိုင်ငံချန်ဝင်ကြီးဂျွန်ကယ်ရီနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအပြီးမှာတော့ဆွေးနွေးမှုတွေကောင်းကောင်းလုပ်နိုင်ခဲ့ပါတယ်လို့ဝင်ကြီးကယ်ရီကပြောပါတယ်။မစ္စတာဆယ်လီဟီကနေမကောင်းတဲ့ကြားကပဲအခုဆွေးနွေးပွဲကိုတည့်ရောက်ဖို့ပြန်ရောက်လာတာဟာဒီညှိနှိုင်းဆွေးနွေးမှုတွေအတွက်အီရန်ဘက်ကဘယ်လောက်အလေးနဲ့ထားတယ်ဆိုတာပြနေပါတယ်လို့မစ္စတာဇရစ်ကပြောကြားကြောင်းအီရန်အစိုးရသတင်းတွေမှာဖော်ပြနေပါတယ်။အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုပေးစရာရှိနေတဲ့အကျွေးဒေါ်လာတန်ပေါင်း1800ကိုပြန်ပြီးမဆက်နိုင်တော့ဘဲတရားဝင်ဒေဝါလီခံရမယ့်အဖြစ်နဲ့ရင်ဆိုင်နေရတဲ့ဂရိနိုင်ငံမှာဒီကနေ့လဲဘန်တွေကိုဆက်ပြီးပိတ်ထားပါတယ်။တိုင်းပြည်ရဲ့စီးပွားရေးအလားအလာတွေမရေမရာဖြစ်နေချိန်မှာပဲ ATM ငွေထုတ်ဆက်တွေမှာပတ်စံထုတ်နိုင်တဲ့ဘဏ်ကတ်တွေမရှိကြတဲ့ပင်စင်စားတွေတပတ်စာရက်တီ2000အတွက်ငွေထုတ်နိုင်မှုအတွက်ကိုတော့နိုင်ငံတဝန်းကဘဏ်ကွဲပေါင်း1000လောက်ကိုပြန်ပြီးဖွင့်ပေးမယ်လို့ဒီကနေ့အစောပိုင်းမှာပဲဂရိဘဏ္ဍာရေးဝန်ကြီးကကြေညာခဲ့တာပါ။အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းပေါ်ကလူနေရပ်ကွက်တစ်ခုမှာစစ်ဖက်တပ်ယူပို့ဆောင်ရင်ရင်တစင်ပြတ်ကျခဲ့တဲ့အတွက်လူပေါင်း45ဦးတည်းမနည်းတေဆုံးသွားတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်။ Hercules C130 လင်းဟာအင်ဒိုနီးရှားနိုင်ငံရဲ့တတိယအကြီးဆုံးမဲဒင်မြို့ကအိမ်နှလုံးနဲ့ဟိုတယ်တစ်လုံးပေါ်ကိုဒီကနေ့နေ့လယ်ပိုင်းကပြတ်ကျသွားခဲ့တယ်လို့ data ရင်းသတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံမှာအစိုးရကိုအချီညိုပြစ်အောင်လှုံ့ဆော်မှုဆက်ဆွဲချက်နဲ့ဖမ်းဆီးခံနေရတဲ့ဒီမိုကရေစီရေးလှုပ်ရှားသူကျောင်းသား14ယောက်ကိုပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂနဲ့ထိုင်းနိုင်ငံမှာရှိတဲ့ဥရောပသမဂ္ဂရုံးခွဲတို့ကဒီကနေ့ပဲတောင်းဆိုလိုက်ကြပါတယ်။ဘန်ကောက်မြို့ကဒီမိုကရေစီကြောက်တမ်းမှာပြီးခဲ့တဲ့တောက်ကြနေတုန်းကငင်းချမ်းစွာဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေပေါ်မှာရာဇဝတ်ကျောင်းနဲ့တရားဆွဲဆိုထားတာတွေကိုချက်ချင်းရုပ်သိမ်းပေးဖို့အတွက်ကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အရှိတောင်အာရှရုံးခွဲကကျင်ညာချက်ထုတ်ပြန်တောင်းဆိုရပ
ါ။သတင်းချင်းချုပ်ကိုကြောက်ခင်မျိုးတက်ကကျင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုက Mark Kimpu ထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာ Engineer ကတော့ Joe Grill ဖြစ်ပါတယ်။ကျမနံလပိုင်ပါ။ည9နာရီမှတခါထပ်ပြီးထုတ်လွှင့်မဲ့အစီအစဉ်မှာပြန်ဆောင်ရအောင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.